ဒီနိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတွေ60ကျော်ကကူးစလဲတွေတက်ရောက်တဲ့တရက်ကြာနိုင်ငံတကာအလှူရှင်များညီလာခံကိုဒီကနေ့ကဘူးမှာစတင်ဖွင့်လှစ်လိုက်ပါပြီ။အာဖဂန်နစ္စတန်နိုင်ငံဟာသူ့ရဲ့နိုင်ငံလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုကိုယ်တိုင်ဆောင်ရွက်နိုင်နေပြီဆိုတာကိုပြသနိုင်မှုတွေအာဖဂန်ဟာဒီနိုင်ငံတကာညီလာခံကိုလက်ခံကျင်းပပြီးခဲ့တာပါ။ကဘူးမှာတော့အခုထောင်ထဲချတဲ့လုံခြုံရေးတပ်တွေကိုတက်ဖြန့်ချထားပါတယ်။ညီလာခံကိုဒီအာဖဂန်သမ္မတဟာမစ်ကာဇိုင်းနဲ့အတူကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းတို့ကပူးတွဲပြီးတော့သဘာဝတူညီလုပ်ပါတယ်။ဖွံ့ဖြိုးထုတ်ပြန်ချက်မှာတော့ Mr. Ban Ki-moon ကဒီအာဖဂန်ပြည်သူတွေအကြားမှာညှို့ညွတ်ကြဖို့ပံ့ပိုးထားပါတယ်။ဒီညီလာခံအတွက်အမေရိကန်နိုင်ငံကျိုင်းဝန်ကြီး Clinton ဟာအခုတင်းလာနေမှာကပူးကိုရောက်ရှိခဲ့ပါတယ်။ဒီစီဝေးဟာအာဖဂန်ခေါင်းဆောင်တွေရဲ့ဥဆောင်မှုကိုမြင်ရမဲ့ပွဲဖြစ်တယ်လို့ Miss Clinton ကပြောပါတယ်။အာဖဂန်နိုင်ငံတွင်အဂတိလက်စားမှုတွေကိုတိုက်ဖျက်ရေးအတွက်အာဖဂန်ရောအမေရိကန်ပြည်တော်စုမှာပါအရေးကြီးတယ်လို့ Mrs. Clinton ကညီလာခံပတိုင်ခင်ကပြောဆိုခဲ့ပါတယ်ခင်ဗျာ။